QWSA ဝတီတွေးစီညညွေတက်ရဲ့လာရှိုဆက်ဆံရေးယုံကိုဧပြီလ10ရက်နေ့မှာဒေတာခံရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေရမှာထောင်ချီတဲ့စနစ်တန်တွေအပါအဝင်ကြီးခဲရန်တချို့ကိုတင်စီရမိတယ်လို့မြန်မာသမ္မတယုံကပြောပါတယ်QWSA တပ်ဖွဲ့ဝင်တဦးရှမ်းပြည်နယ်တောင်ကြီးမြို့မှာတနက်ပစ်ဖောက်မှုရဲ့နောက်ဆက်တွဲအဖြစ်လာရှိုးမြို့က UWSA ဆက်ဆံရေးယုံကိုဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်။ဆက်တွင်မြန်မြန်ထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။ရှမ်းပြည်နယ်မှာ UWSA ဝါတပ်ဖွဲ့ရဲ့ဆက်ဆံရေးယုံတွေကိုတန်ရန်မြို့နဲ့လာရှိုးမြို့နှစ်မြို့မှာသာဖွင့်ခွင့်ပေးရတာဖြစ်ပါတယ်။ UWSA လာရှိုးဆက်ဆံရေးယုံက CYA ဒုတာဝန်ခံအားဟောင်းကသူ့ဇနီးတဲ့နဲ့စကားများတာက EP 9ရဲ့နေ့ညကတောင်ကြီးမြို့ဖျားပြူရက်ကွက်မှာတနက်ပြစ်ဖောက်မှုဖြစ်ပွားခဲ့တာပါဒီလိုရကြောက် CYA ဒုတာဝန်ခံအားဟောင်းကိုတောင်ကြီးရဲကဖမ်းဆီးခဲ့ပြီးသူနဲ့အတူ M22 ကြီးစံ46တောင်နဲ့ပြစ်ပီးသားကြီးကွန်10ခုတင်စီရမိခဲ့ပါတယ်အဲ့ဒီနောက်မှာအားဟောင်းကိုတောင်ကြီးရဲစခန်းကလက်နက်ဥပဒေနဲ့စစ်ဆီးနေပါတယ်အဲ့ဒီနောက်မှာ EP က10ရက်နေ့မှာ UDSC လာရှိုးဆက်ဆံရေးယုံကိုလာရှိုးမြို့နယ်ရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ရမှာထောင်ချီတဲ့စနက်တန်တွေအပါအဝင်ဒီခဲရန်အချို့ကိုပါတင်းစီရမိခဲ့တယ်လို့မြန်မာသမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစောဒီက VOA ကိုပြောပါတယ
်ရဲတပ်ဖွဲ့ကနေရောအဲဒီဝရမ်းနဲ့အစားအစာလည်းပါတယ်နောက်အုပ်ချုပ်ရေးမှုတွေနောက်တာဝန်ရှိသူတွေပါတယ်အဲဒီဝရမ်းနဲ့တော့ဝင်ရှာတယ်ရှာတော့အဲအခန်းတစ်ခန်းကဟောသကားတော့ပိတ်ထားတယ်တော့ကဥမာပြောတယ်ဣတာလီယန်ရဲ့အခန်းလို့ပြောတယ်ဣတာလီယန်ကဘယ်မှာလဲဆိုတော့ပန်ဆန်းဌာနချုပ်ကိုရောက်နေတယ်အဲ့ဒါနဲ့ဒီဟာကိုတော့ဖွင့်နိုင်တယ်ပြောတယ်ဖွင့်နိုင်တော့မရှိဘူးဆိုတော့စကားကိုရိုက်ချုပ်ခဲ့ပြီးတော့မဟုတ်ဘူးဟိုဘက်ကတော့ပြင်းနေသူကိုတော့ခေါ်ပြီးတော့တော့ဖွင့်ပြီးတော့တက်တဲ့ခါမှာဝေးရေးဆုံးအိတ်ထဲကနေပြီးတော့စဲမွိုင်းစစ်သူ 0.6 နှစ်ကြီး 28 တောင်တွေ့ရနောက် M22 ကြီးတခုတွေ့ရနောက် equipment တခုတွေ့ရနောက်ချင်းယူတက်တာစလုံးမှာအစင်းရောင်ပြီးတော့နေတာဆရာစည်းပါသတ်ထုဘူးစီဆယ်ဘူးစီစီထားတယ်အဲ့တော့၃လုံးဆိုတော့ပြီးတော့နေတာ1300တွေ့တယ်နောက်အစီ950ရှိတယ်အစီရောင်ရန်ကျိုးတွေတွေ့တ
ယ် UWSC ဝါတပ်ဖွဲ့ကတော့လာရှိုးဆက်ဆံရေးယုံကိုဝင်ရောက်ရှာဖွေတဲ့မြန်မာအာဏာပိုင်တွေရဲ့လုပ်ရဟာဥပဒေနဲ့မကန့်ညီပဲ UWSC လာရှိုးဆက်ဆံရေးယုံတာဝန်ခံမရှိချိန်မှာအတင်းအဓမ္မရိုက်ချိုးပြီးတရားမဝင်ရှာဖွေခဲ့ခြင်းဖြစ်တာကြောင့်ပြင်းထန်စွာအကန့်ကွက်တယ်လို့ဤဒီလာ9ရက်နေ့ညဆွဲနဲ့မြန်မာအစိုးရထံပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စရှင်းရှင်းလင်းလင်းသိရအောင် UWSC ဝါတပ်ဖွဲ့ပြောခွင့်ရသူကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းကန်ခြေချမဲ့သူမရှိခဲ့ပါဘူး။တိုင်းသားလက်နက်ကန်ဆက်ဆံရေးယုံအနေနဲ့ရုပ်ပေါ်မှာလက်နက်ကန်ဆောင်မယ်ဆိုရင်အစိုးရတပ်ဖွဲ့တာဝန်ရှိသူတွေကိုကြိုတင်အကြောင်းကြားဖို့လိုတယ်လို့ဦးစောဒီကပြောပါတယ
်။အဲဒီဆက်ဆံရေးယုံတွေမှာဒီလိုလက်နက်ခြေရန်ကြီးသတိဒီကောင်းရှိသလားသဘောတူညီချက်တွေကပါလဲနောက်ဒီလိုမျိုးတနက်နေ့အဲဒီလာရှိုးကနေတောင်ကြီးရောက်လာတယ်တနက်နေ့ဒီလိုမျိုးဖြစ်တယ်ဆိုတဲ့အပေါ်မှာလည်းဥပဒေကြောင်းရဘယ်လိုရှိလဲမလို့တယ်တော့ကျွန်တော်တို့စီရဲရေးရောခါဝဲရေးရောပြန်ပြီးတော့ဟိုဒါရီကိုလုံလုံလုံကြီးတွေဥပဒေကြီးတွေဘယ်လိုလုပ်ကြလဲဆိုတာပြန်ပြီးတော့စီစစ်ခိုင်းပါလေနေတာဖြစ်ပါတော့
အပြစ်ကရစင်တဲ့ UVSC နဲ့ငင်းငင်းမပြတ်ပြားရအောင်လောလောဆယ်မြန်မာအစိုးရတာဝန်ရှိသူတွေက UVSA တာဝန်ရှိသူတွေနဲ့ဆက်တွေ့ဆောင်ရွက်နေတယ်လို့ဦးစောထေကရှင်းပြပါတယ်။အရင်ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာခဲ့တဲ့ UVSA တပ်ဖွဲ့ဟာ1989ခုနှစ်လွန်ကာလတွေတုန်းကမြန်မာစီအစိုးရနာဝတလက်ထက်မှာအပြည့်အဝငြင်းငြင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။